Welcome to the Voice of America in Burmese.
Mingala nyane khe ma tota shin mya shin American pi rang su myo raw Washington DC ga ni VOA Myanmar bai si sin ye 2016 khune January la 19 ye inga ne nyane khin 6 nai khwe ya ne 9 nai di si sin rwe go line to meter 1925 ro ga ni tai yai thau le ni ba bi shin jama nang law ba di ga ne nyane khin si sin rwe ta won yu tin set twa ma ba
mingala nyane khe ma shin jama thank you thai ba American ရဲ့တန်းခတ်ပိတ်ဆို့မှုတဲ့ကြောင့် Iran ရဲ့ပဲ့ထိန်ထက်ဒုံးကျည်စမ်းသပ်မှုလုပ်ငန်းစဉ်ကိုထိခိုက်စေမှာမဟုတ်ဘူးလို့ Iran ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတော့မဲ့မြန်မာနိုင်ငံအနေနဲ့လူမျိုးဘာသာအသားအရောင်မခွဲခြားဘဲအပြန်အလှန်နားလည်တီးခံမှုတွေနဲ့ခေတ်သစ်ကိုထူထောင်ကြဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American လက်ထောက်နိုင်ငံခြားရေးဝန်ကြီးထွန်မာလင်နော့စကီကတိုက်တွန်းပြောဆိုသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်ရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ရခိုင်ပြည်နယ်ကနေတရုတ်ပြည်ထဲထိတွေ့တန်းထားတဲ့ရင်းနှီးတဲ့တဘာဝတံငွေပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုတနစ်နီပါကွင်းစင်းလေ့လာခဲ့တဲ့နောက်ဆက်တွဲအခြေအနေမှာတော့
ဒီကနေ့ရန်ကြီးဆန္ဒမှာလေလေသမားကြီးမဆိုင်ရမယ်နဲ့အပမိုးဝါကြောင့်လုံးဝဆွတ်လို့ပြက်စီးနေတဲ့
မြန်မာတရုတ်ပိုင်လိုင်းဆောင်ကြည့်ရေးကော်မတီရဲ့သူတည်တနာအဖွဲ့ကနေညွန်ကြားရေးမှုနဲ့အဖွဲ့ကောင်းဆောင်ဦးရဲသိန်းဦးပါရှင်အပြည့်စုံကတော့မကြခင်တင်ပြတော့မှာပါကြအပြင်ရခိုင်ပြည်နယ်ရင်ဒုက္ခသည်စခန်းမှာနေထိုင်နေသူတွေကိုနေရပြောင်းရွှေ့ဖို့စီစဉ်နေတာကြောင့်ဒုက္ခသည်တွေအခက်အခဲနဲ့ရင်ဆိုင်နေရတဲ့တဲ့င်းနဲ့တရုတ်ပြည်ဖက်ကဆင်းလာတဲ့လေဖိအားကြီးရပ်ဝန်းကြောင့်ဒီရက်ပိုင်းအတွင်းမြန်မာပြည်အဝါမှာအေးအေးပိုခဲ့တဲ့အကြောင်းတွေကိုတင်ပြတော့ဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့င်းတွေကိုမှတ်တင်ရင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အီရန်ရဲ့ပဲ့ထိန်ထက်ဒုံးကျည်စီစဉ်ပေါ်ပြစ်မှတ်ထားတဲ့အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုတဲ့ကြောင့်နိုင်ငံရဲ့ဒုံးကျည်စမ်းသပ်မှုပေါ်ကိုတက်ရောက်စီမမဟုတ်ဘူးလို့အီရန်ကာကွယ်ရေးဝန်ကြီးဟူစိန်ဒါခန်ကမနေ့တနင်္လာနေ့ကပြောဆိုလိုက်ပါတယ်တမ်းမြင့်ထားတဲ့ဒုံးကျည်စီမံကိန်းတွေနဲ့ချိတ်ဆက်တဲ့အီရန်နိုင်ငံသား၅ဦးနဲ့ကုမ္ပဏီတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ကတန်းခတ်ပိတ်ဆို့မှုအတိုင်းအတာအစ်ကိုချမှတ်လိုက်တာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးပြီးတဲ့နောက်အခုလိုတန်းခတ်ပိတ်ဆို့မှုအသစ်တွေချမှတ်တာဖြစ်ပါတယ်။ပယ်ထင်းတဲ့ဒုံးကျည်စမ်းသပ်မှုအပေါ်တန်းခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာဟာအမေရိကန်တို့ကအီရန်အပေါ်ရန်လိုမှုကိုပြသလိုက်တာဖြစ်တယ်လို့အီရန်ကာကွယ်ရေးဝန်ကြီးကပြောဆိုပြီးမကြခင်မှာပဲနောက်ထပ်ဒုံးကျည်စမ်းသပ်မှုတစ်ထပ်ပြီးလုပ်မယ်လို့လည်းအခိုင်အမာပြောကြားလိုက်ပါတယ်။တန်းခတ်ပိတ်ဆို့မှုတစ်ဟာတရားမဝင်ဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟူစိန်ဂျဗာအာဆရီကလည်းပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကအီရန်ကပယ်ထိန်ထက်ဒုံးကျည်နှစ်စင်စမ်းသပ်ပြစ်လွတ်ခဲ့တာဟာကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပြီးအမေရိကန်ပြည်ထောင်စုနဲ့အင်အားကြီးအနောက်နိုင်ငံတွေကရှုတ်ချခဲ့ကြတာဖြစ်ပါတယ်။အီရန်ဘက်ကတော့ဒီစမ်းသပ်မှုတွေဟာနိုင်ငံတော်လုံခြုံရေးအတွက်ဖြစ်တယ်လို့ခုခံပြောဆိုထားပါတယ်ရှင်
။အီရန်နိုင်ငံမှာဖမ်းခံထားပြီးတော့အကျဉ်းသားလဲလှယ်အစီအစဉ်တစ်စိတ်တစ်ပိုင်းအရအီရန်နိုင်ငံကနေပြန်လည်လွတ်မြောက်လာခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေဟာသူတို့ရဲ့မိသားစုဝင်တွေသူတို့ကိုထောက်ခံသူတွေနဲ့လာနေကတွေ့ဆုံခဲ့ပါတယ်။ Washington Post သတင်းတောက် Jason Reason ဟာအမေရိကန်ပြည်ထောင်စုကိုမပြန်ခင်ဆေးကုသမှုတွေလုပ်နေတဲ့ဂျာမနီဆေးရုံမှာ Washington Post သတင်းစာအကြီးတန်းအက်ဒီတာအဖွဲ့ဝင်အနေနဲ့တွေ့ဆုံခဲ့ပါတယ်။အီရန်အကျဉ်းထောင်မှာ49ရက်တိုက်ပိတ်ခံရတာပါဝင်18လကြာဖမ်းဆီးခံရစဉ်အတွင်းသူဟာလူတွေနဲ့ထိတွေ့ဆက်ဆံဝင်တိတ်မရခဲ့ဘူးလို့ပြောပါတယ်။ကျွန်တော်ကြမ်းကြမ်းမှရှိနေတဲ့ဆိုတာကိုလူတွေကိုသိစေချင်ပါတယ်။လူတွေကကျွန်တော်စီကကြားကျင်နေကြတယ်ဆိုတာသိပါတယ်။ဒါပေမဲ့ကျွန်တော်နည်းနည်းတော့အချိန်ယူရအောင်မယ်လို့သူကပြောပါတယ်။ရီဇန်ကိုတချို့လုံမှုဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။ Washington Post နဲ့ American အစိုးရကတော့ဒီဆွဲချက်တွေဟာအတိတ်ပဲမရှိဘူးလို့ဆိုပါတယ်။အီရန်နိုင်ငံကနေမလွတ်ခင်နောက်ဆုံးနိုင်ပိုင်းတွေဟာသူ့အတွက်စိုးရိမ်ရဆုံးအချိန်တွေဖြစ်တယ်လို့ပြောပါတယ်။အီရန်ကနေဆွစ်ဇာလန်အာဏာပိုင်တွေကိုလွှဲပြောင်းမှုအတွက်ထွက်လာတဲ့အချိန်တွင်နောက်ဆုံးမိနစ်အထိတခုခုလွှဲချော်သွားမှာကိုစိုးရိမ်ကြောက်လန့်နေမိတယ်လို့လည်းသူကပြောပါတယ်။ဒါပြင် American Marine တပ်ဖွဲ့ဝင်ဟောင်းအမီယာဟက်မတ်ဟာသူညမတွေအပါအဝင်အမေရိကန်လွှတ်တော်အမတ်ဒန်နီယယ်ကီလ်ဒီနဲ့လည်းဂျာမနီကဆေးမှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ
စီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်မဲ့အထိုက်ခံအဖွဲ့တွေတဲကဘဲအဖွဲ့ကိုဖိတ်မယ်ဆိုတာကမ္ဘာအင်အားကြီးနိုင်ငံတွေကြားအခြေအတင်ငင်းခုန်တွေဖြစ်နေကြတာကြောင့်ရှေ့သတင်းပတ်အတွင်ပြုလုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုရှေ့ဆိုင်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂတန်တမန်တွေကပြောလိုက်ပါတယ်စီးရီးယားရေဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇန်နဝါရီလ25ရက်နေ့မှာစတင်မှုစီစဉ်ထားပေမဲ့အခုချိန်ထိဖိတ်ကြားတာတွေမလုပ်ရသေးပါဘူးဒီဆွေးနွေးပွဲကိုတော့25ရက်နေ့မှာစတင်မှုသတ်မှတ်ထားတော့မယ်ဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ဖာရန်ဟက်ကတနင်္လာနေ့တုန်းကပြောပါတယ် အတိုက်ခံအဖွဲ့တွေတဲကဘသူကိုဖိတ်မယ်ဆိုတာနဲ့ပတ်သက်ပြီးဆီးရီးယားအရေးနိုင်ငံတကာအကူအညီပေးရေးအဖွဲ့မှဦးဆောင်တဲ့နိုင်ငံတွေကြားနားလည်မှုရတဲ့အခါကုလသမဂ္ဂအနေနဲ့ဖိတ်စာတွေပေးပို့သွားမှာဖြစ်တယ်လို့သူကသတင်းထောက်တွေကိုပြောပါတယ်အဲ့ဒီနိုင်ငံတွေအနေနဲ့သဘောတူညီမှုရဖို့အတွက်နှစ်ဆအထောက်ကျိုးပန်းဖို့ကိုလည်းအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်တယ်လို့သူကပြောပါတယ်ဂျနီဗာဆွေးနွေးပွဲမှာကမ္ဘာအင်အားကြီး18နိုင်ငံပါဝင်မှာဖြစ်ပြီးအဲ့ဒီထဲမှာဆီးရီးယားပြည်တွင်းစစ်အတွင်းမတူတဲ့ဘက်နှစ်ဘက်ကနေထောက်ခံနေတဲ့အမေရိကန်နဲ့ရုရှားနိုင်ငံပါဝင်သလိုဒေတာရင်းကအင်အားကြီးပြိုင်ဘက်တွေဖြစ်တဲ့အီရန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေလည်းပါဝင်ပါတယ်ဒီဆွေးနွေးပွဲကနေတဆင့်ဆီးရီးယားအသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းနိုင်ဖို့ရည်မှန်းထားပြီးအဲ့ဒီကနေဒီမိုကရေစီကိုကူးပြောင်းနိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်
။ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွန်တမ်ဘလ်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတအင်ပီရိုမှာတွေ့ဆုံပြီးတော့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများကုံသွယ်ရေးသဘောတူညီချက်နဲ့ IS အစွန်းရောက်တီချေမိုးရေးတို့ကိုဆွေးနွေးရဖို့ရှိနေပါတယ်။နိုင်ငံခေါင်းဆောင်တွေရဲ့ဒီကနေ့ဆွေးနွေးပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာပါ2014ခုနှစ်နောက်ပိုင်းမှာစတင်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ညမောင်းအဖွဲ့တွေရဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်းက IS သွေးကြော်တွေအပေါ်တိုက်ခိုက်မှုရဲ့တစ်စိတ်တစ်ပိုင်းအနေနဲ့လဲဩစတြေးလျနိုင်ငံနဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့ဩစတြေးလျဝန်ကြီးချုပ် Malcolm Turnbull တို့တွေ့ဆုံတာမှာအီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကဖြစ်ထွန်းမှုတွေကိုဆွေးနွေးခဲ့ကြပြီးတော့ဩစတြေးလျရဲ့ပူးပေါင်းဆောင်ရွက်မှုပေါ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးကအတိအမှတ်ပြုပြောကြားခဲ့တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်ကပြောဆိုပါရခင်ဗျာ
။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်မြန်မာနိုင်ငံကို3ရက်ကြာခီရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလင်နော့စကီကမြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေကြားလူမျိုးဘာသာအသားအရောင်မခွဲခြားဘဲအပြန်အလှန်နားလည်သီးခံမှုထားဖို့နဲ့ဤပညာတိုးတက်ဆန်းသစ်မှုတွေနဲ့အတူဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတော့မယ့်အချိန်မှာခေတ်သစ်ကိုထူထောင်နိုင်ကြဖို့တိုက်တွန်းပြောဆိုပါတယ်ဘာသာပေါင်းစုံချစ်ချည်လှုပ်ရှားသူတွေအပါအဝင်လူငယ်တွေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံစဉ်အခုလိုပြောဆိုသွားတာဖြစ်ပါတယ်ကိုယ့်ရဲ့အမျိုးသားလက္ခဏာဘာလဲဆိုတာကိုစမ်းစစ်ဝေဖန်ကြဖို့လူငယ်တွေကိုမေးခွန်းထုတ်ခဲ့ပြီးအမျိုးသားလက္ခဏာဆိုတာကိုလူမျိုးဘာသာအခြေခံပြီးခွဲခြားမြင်တာမျိုးမဖြစ်စေဖို့အမေရိကန်ပြည်ထောင်စုရဲ့ဥပမာနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလင်နော့စကီနဲ့အမေရိကန်သံအမတ်ကြီးဒက်ရက်မစ်ရှဲရိုဟာလူငယ်တွေအရက်ဖက်အတိုင်းအဝိုင်းဘာသာပေါင်းစုံချစ်ကြည်ရေးခေါင်းဆောင်နေဤပညာရှင်နေတဲ့အတူခေတ်သစ်မြန်မာနိုင်ငံအတွက်အမျိုးသားလက္ခဏာအပြန်အလှန်နားလည်သီးခံခြင်းနဲ့ဤပညာအကြောင်းတို့ကိုရန်ကုန်မြို့ကဖန်တီးရရုံကမှဇန်နဝါရီလ19ရက်ဒီနေ့ညနေပိုင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလင်နော့စကီဟာဇန်နဝါရီလ18ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတနင်္လာနေ့တုန်းကတော့ဒုတိယနိုင်ငံခြားရေးဝန်ကြီးမစ္စတာဘလင်ကင်နဲ့အတူနေပြည်တော်မှာမြန်မာအစိုးရခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာကျင်းပဖို့ရွှေဆိုင်ထားတဲ့လွတ်တော်ရွေးကောက်ပွဲတွေကိုအောက်တိုဘာလမှာကျင်းပသွားမှာဖြစ်တယ်လို့အာဖဂန်နိုင်ငံရဲ့ရွေးကောက်ပွဲထိပ်တန်းတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။ဒါပြင်အငင်းပွားစရာဖြစ်ခဲ့တဲ့2014သမရရွေးကောက်ပွဲလိုမဖြစ်စေရဘူးလို့လည်းသူကကတိပေးလိုက်ပါတယ်။အောက်တိုဘာ15ရက်နေ့မှာကျင်းပမယ့်လွတ်တော်နဲ့ခရိုင်ကောင်စီရွေးကောက်ပွဲတွေကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစေဖို့အတွက်ဤပညာပိုင်းဆိုင်ရာပြင်ဆင်မှုတွေကိုကော်မရှင်အဖွဲ့ကလှုပ်ထားပြီးဖြစ်တယ်လို့လည်းတိကျလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲအမတ်ယူဆော့နူရစ်တာနီကတင်းလာနေကကပူးမျိုးမှာချင်းကြပါတယ်။ငါနဲ့တတန်းရှိတဲ့အာဖဂန်လွတ်တော်ဟာပြီးခဲ့တဲ့ဂျွန်လကတတန်းကုန်ဆုံးခဲ့ပေမဲ့လုံခြုံရေးစိုးရိမ်မှုတွေနဲ့ရွေးကောက်ပွဲကိုမြတ်မြတ်တတမဲပေးနိုင်စေမဲ့ရွေးကောက်ပွဲပြည်ပြင်းပြောင်းလဲမှုတွေလှုပ်ဖို့နဲ့ပတ်သက်ပြီးတော့နိုင်ငံရေးရာအခြေတည်အငင်းခုန်တွေဖြစ်နေတာကြောင့်ကော်မရှင်တွေနဲ့ဥပဒေပြုလွတ်တော်တက်အတွက်ရွေးကောက်ပွဲတွေကိုမကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဒီပြဿနာတွေကြောင့်ရွေးကောက်ပွဲကိုမကျင်းပနိုင်မချင်းလက်ရှိလွတ်တော်ကိုဆက်ထားသွားဖို့သမရအက်ရက်ဂါနီကအမိန့်ထုတ်ပြန်တဲ့အထိဖြစ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကြောင့်ဝေဖန်မှုတွေအပြင်းထန်ထွက်ပေါ်ခဲ့ပြီးတော့အောက်ခံပြည်သူအများပြားကလည်းဒါရဲ့တရားဝင်မှုကိုမေးခွန်းထုတ်ခဲ့ကြပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအင်ကာနေကအသေးခံဘုံးခွဲတိုက်ခိုက်မှုလို့တန်ရက်ရှိရတဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ12ယောက်ထဏ်မင်းနဲ့သေဆုံးခဲ့ပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်အနောက်မြောက်ပိုင်းဒေသတာဝန်ရှိသူတို့ကပြောပါတယ်။ထိခိုက်ဒဏ်ရာရသေဆုံးသူအများစုဟာလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါတယ်။ဘုံခွဲတိုက်ခိုက်သူဟာမော်တော်ဆိုင်ကယ်ကိုစီးလာပြီးပက်ရှဝါမြို့နယ်ဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရခိုင်ဘာပြည်နယ်သားကလုံခြုံရေးဂိတ်ကိုဝင်တိုက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သူတွေကပြောပါတယ်။သေဆုံးသူတွေထဲမှာမြို့နယ်စုရဲတပ်ဖွဲ့ရဲ့အကြီးအကဲအရာရှိနဲ့ဒေသခံသတင်းတောက်တအူပါဝင်တယ်လို့ကယ်ဆယ်ရေးလုပ်သားတွေနဲ့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒီဘုံခွဲမှုကြီးကြောင့်လုံခြုံရေးဂိတ်နားမှာရပ်ထားတဲ့မော်တော်ကားတွေနဲ့ဆိုင်ကယ်တွေပျက်စီးသွားခဲ့ပါတယ်။ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူး။
တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2015ခုနှစ်အတွင်း 6.9% ခန့်နှုန်းသာရှိပြီးဒါဟာအာရှရဲ့အဓိကစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်အတွက်25နှစ်အတွင်းအနည်းကွေးဆုံးနှုန်းမဲ့ဖြစ်ပါတယ်တရုတ်နိုင်ငံတော်စီးရင်အင်ဌာနကအင်္ဂါနေ့ကထုတ်ပြန်တဲ့စီးရင်အရ1990ခုနှစ်ကစီးပွားရေးဖွံ့ဖြိုးမှုနှုန်း 3.8% ခန့်နှုန်းရှိခဲ့ပြီးကလေးကဆိုရင်အခုတစ်ချိန်ကအနည်းကွေးဆုံးဖြစ်ပါတယ်1990ခုနှစ်ကစီးပွားရေးကျဆင်းခဲ့ရတာကတော့အဲ့ဒီမတိုင်ခင်တနစ်ကတီအန်အမ်အင်ရင်မြန်မာဒီမိုကရေစီရေးဆန္ဒပြမှုတွေကိုတရုတ်အစိုးရကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်နိုင်ငံတကာကတရုတ်ပေါ်တံခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တာကြောင့်စီးပွားရေးကျဆင်းခဲ့ရတာပါ2015ခုနှစ်ဇူလိုင်လကနေစက်တင်ဘာအထိ3လအတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်း 6.9% ရှိခဲ့ရာက2015နောက်ဆုံး3လပတ်မှာတော့ 6.8% ခန့်နှုန်းကိုထပ်မံကျဆင်းသွားခဲ့ပြီးတော့ဒါဟာ2009ခုနှစ်ပထမ3လကစလို့စီးပွားရေးအနည်းကွေးဆုံးအခြေအနေကိုကြောက်သွားတာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်။မြန်မာပြည်ကိုဖြတ်ပြီးတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရေလံပိုက်လိုင်းတိဆောက်ရေးမှာနှစ်နာခဲ့ရတဲ့ဒေသခံတွေပြန်လည်ထူထောင်ရေးနဲ့ရေလံပိုက်လိုင်းတိဆောက်မြေယာပိုင်ဆိုင်ခွင့်ကိုနိုင်ငံတော်ရဲ့လက်အောက်မှာပဲထားရှိဖို့စောင့်ကြည့်ရေးအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကနေတရုတ်ပြည်ထဲထိတွေ့တန်းထားတဲ့ရေလံနဲ့တဘာဝတန်ဝေးပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုတနစ်နီးပါးကြာကွင်းစင်လေ့လာသုတေသနပြုလုပ်ပြီးအခုလိုသတိပေးလိုက်တာဖြစ်ပါတယ်။မတင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်ကစပြီးမြန်မာနိုင်ငံကိုကန့်လန့်ဖြတ်တရုတ်နိုင်ငံယူနန်ပြည်နယ်အထိတွေ့တန်းထားတဲ့မိုင်900နီးပါးရှိတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတည်ဆောက်မှုကြောင့်အသံမိုးဝမ်းကြောင်းဆုံးရှုံးနေရတဲ့ဒေသခံတွေရဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်နေပြီလို့စောင့်ကြည့်ရေးအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ရေနံပိုက်လိုင်းဖြတ်တန်းရာတစ်လျှောက်တစ်နှစ်နီးပါးကွင်းစင်သုတေသနပြုလုပ်ခဲ့တဲ့မြန်မာတရုတ်ပိုက်လိုင်းစောင့်ကြည့်ရေးကော်မတီရဲ့သုတေသနအဖွဲ့ကညီနိုင်ရင်မှုနဲ့အဖွဲ့ကောင်းဆောင်ဦးရဲသိမ့်ဦးကအခုလိုပြောပါတယ
်အခုကအရေးတကြီးလှုပ်ပေးဖို့လိုအပ်တာကတော့ကျွန်တော်တို့ဒီနေရာမြေတွေနဲ့ပတ်သက်တဲ့ပြည့်စည်နေတဲ့နေရာမြေတွေနောက်ပြည့်စည်ပြီးတော့ခုချိန်ဒီပေါ်ရေရင်းမြစ်တွေနဲ့တောင်တန်းတွေရဲ့ဒီမြေစည်းစွာအရင်းမြစ်တွေကိုထိခိုက်နေတဲ့ကိစ္စရဲ့ဒီကိုအဲ့ဒါတွေကတော့အရေးတကြီးသူတို့ရှင်းရှင်းရမှာပါအဲတောင်ကြားနန်းလို့ခေါ်တဲ့ဒီသာအိမတမမဆောက်တဲ့ရခိုင်မြို့မှာတောင်လမ်းကြီးပါဖြစ်တယ်ဆိုအဲ့ဘက်မှာရှိတဲ့ကားလမ်းကြီးကတောင်ပြုံမှုတန်ကြောင့်ခဏခဏပြည့်စည်နေတာဒီဖြစ်ပေါ်နေပါတယ်ထို့အပြင်ဒီကုန်းကလေယာဉ်မြေဆန္ဒမှာလည်းလေသမားကြီးကမဆက်ရဘဲနဲ့အပမိုးဝါကြောင့်လုံးဝဆွတ်လို့ပြည့်စည်နေတဲ့အဲဒီရခိုင်ပြည်နယ်ကရွာတွေဟဲ့လားဒီလုံးမဝါကရွာတွေအဲ့ဒါကိုလည်းအများဆုံးဟဲ့လားကဲတဲ့ပြည်ရင်နှံ့မှုတွေလုံးဝဖြစ်မှာပါမလို့ရင်ကျွန်တော်တို့ပုံမှာပေါ့ထိုးထိုးတွေကပို့ပြီးပြီးတော့ကြည်ကြည်လာပါလိမ့်မယ်ဆိုတော့အပေါ်မှာရှိတဲ့တစ်ပင်လည်းမရှိတော့ကြလို့ညီနဲ့ဆက်သက်တဲ့ဆုံဆုံမှုတွေဆက်လက်ပြီးတော့ဖြစ်ပေါ်နေမှာဖြစ်ပါလေ
ရေနံပိုင်လိုင်းတစ်ချောင်းသဘာဝပတ်ဝန်းကျင်ပျက်စီးမှုကအတော်လေးဆိုးဝါးနေပြီးလစ်လျူရှုထားလို့မရတော့တဲ့အခြေအနေမှာရှိနေတယ်လို့ရေနံပိုင်လိုင်းတစ်ချောင်းမြေယာပိုင်ဆိုင်မှုကိုလည်းနိုင်ငံတော်ရဲ့လက်အောက်မှာထားရှိဖို့မြန်မာတရုတ်ပိုင်လိုင်းစောင့်ကြည့်ရေးကော်မတီကအဆိုပြုထားပါတယ်
အဲ့တော့ကျွန်တော်တို့အချက်၃ချက်ပေါ့အဲ့တော့လေယာဉ်မြေတွေပြသတဲ့လေယာဉ်မြေတွေနဲ့သဘာဝပတ်ဝန်းကျင်တွေကိုအရေးတကြီးပြုမှုလို့တယ်နိုင်ငံတော်လုံခြုံရေးကိုစိုးပြီးပြီးတော့ဒီမြေတွေရဲ့ပိုင်ဆိုင်မှုကိုနိုင်ငံတော်ရဲ့လက်ထက်မှာထားမှုလို့လို့ဒီမြေတွေဘူပေါ်မှာလှုပ်ရှားနေတဲ့တောင်သူတွေကလည်းလူ့အတိုင်းလှုပ်ခဲစားတော့နိုင်တဲ့မြေစီကအချင်းချင်းမျိုးစီနဲ့ရှစ်ဖို့ဟာလည်းအင်မတန်လိုအပ်ပါတယ
်လက်ရှိမြန်မာတရုတ်ရေနံပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေကိုအစိုးရဘက်ကလစ်လျူရှုထားပြီးပိုင်လိုင်းနဲ့ပတ်သက်တဲ့အခြေအနေတွေအပေါ်မှာလည်းပွင့်လင်းမြင်သာမှုတာဝန်ခံမှုတာဝန်ယူမှုမရှိဘူးလို့လည်းစောင့်ကြည့်ရေးကော်မတီကဆွဆွဲပါတယ
်ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုမှာအင်မတန်အားနည်းရတဲ့ချက် ချက်ကဥနာချစ်ဆန်လို့ခေါ်တဲ့ကိုယ်ရဲ့နိုင်ငံကိုဘလောက်ထိခိုက်နေတယ်လဲဒါရီယာဘလို့သူများကိုအတူရှိနေပူဒီရောကိုလူဖွဲ့စုံအောင်နေပါတယ်ဆိုတဲ့အပြင်းအထန်မပြီးတာလားသူစုရလားဆိုတာကျွန်တော်ဦးလည်းနားမလဲတော့သူတို့ကလည်းကျွန်တော်မသိကြဘူးသူစုတာတွေလည်းမြင်ရတယ်ပေါ့နော်အဲ့လိုမျိုးဒီနောင်ဖြစ်စီရင်မူ
မြန်မာတရုတ်ပိုင်လိုင်းစောင့်ကြည့်ရေးကော်မတီကမြန်မာတရုတ်ရေနံနဲ့တဘာဝတံခွေပိုက်လိုင်းတခြားလူမှုတရားမျှတမှုကိုရှာဖွေခြင်းလို့အမည်ပေးထားတဲ့သုတေသနစာရန်တစ်စောင်ကိုလည်းထုတ်ပြန်လိုက်ပြီးအစ်စ်ဝင်လာတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမှာအလားတူချွတ်ယွင်းချက်တွေမရှိရလေအောင်ရည်ရွယ်ထားတာလို့လည်းပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ရင်းကဒုက္ခသည်ရဲ့သတင်းသဘောက်ကိုဆက်ထည့်တင်ပြပါမယ်။အစိုးရတပ်နဲ့ရခိုင်တပ် AA တို့ကြားစီရေးတင်းမာနေတဲ့အခြေအနေတွေကြောင့်တိုက်ပွဲဖြစ်လို့အိုးအိမ်ဆွန်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေမှာနေရရင်ကိုပြန်ခွင့်မရဘဲနဲ့ဒုက္ခသည်စခန်းတွေမှာနေရဆဲအခြေအနေရှိနေပါတယ်။ဒီချိန်မှာတာဝန်ရှိသူတွေဘက်ကတခြားနေရာကိုပို့ဆောင်မှုစီစဉ်နေတဲ့အတွက်ဒုက္ခသည်တွေမှာနေရေးထိုင်ရင်အတော်လေးကိုအခက်တွေ့နေကြရတယ်လို့မြောက်ဦးကရခိုင်လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေအတွက်လုံခြုံရေးအာမခံချက်ပေးနိုင်တဲ့ရေရှည်ဘဝရပ်တည်ရေးအတွက်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့စီစဉ်ဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကတောင်းဆိုပါတယ်။အသေးစိတ်ကိုတော့မဆူမုံကတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေစပြီးတော့ဇန်နဝါရီလဇန်အထိအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားဇက်တိုက်ဆိုသလိုတကြော့ပြန်ပြန်လဲဖြစ်ပွားခဲ့တဲ့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံရခိုင်ပြည်သူတွေဟာသူတို့ရဲ့တောင်ယာလုပ်ငန်းတွေအိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ဘေးလွတ်ရာနီးစပ်ရာနေရာတွေမှာခိုလုံကြသူတွေရှိသလိုများပြားလာတဲ့ဒုက္ခသည်တွေအတွက်ဒုက္ခသည်စခန်း3ခုဖွင့်လှစ်ပြီးတော့လိုအပ်တာတွေကိုမြို့ကန်တွေကလည်းဝိုင်းကူညီပေးနေကြပါတယ်လို့မြောက်ဦးမြို့နယ် ANP ပါတီရဲ့ဒုက္ခထတက်လည်းဖြစ်မြောက်ဦးမြို့နယ်အမှတ်1မဲဆန္ဒနယ်မြေကအနိုင်ရလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းတာစိန်ကပြောပါတယ
်ဒုက္ခသည်စခန်း3ခုရှိတယ်ကြည်ရပြင်းမာတရားနဲ့39ယောက်ဇေဒီတော်မှာ89ယောက်ရောမပြင်းမာက69ယောက်အကုန်လုံးနေရာနဲ့63ယောက်အခုတော့ရက်ခဲထွေးစေးတွေကဒီဒုက္ခသည်တွေစီကိုတော့ channel စီတွေစားတဲ့အဝတ်ထည်တွေလာပို့နေကြတယ်ပထမတော့ယွာမာယွာကိုပတ်ပြီးတော့စေနာပေါက်ကောက်ခံနေပေါ့လေကောက်ခံလို့ရတဲ့စားတွေနဲ့ပထမဆုံးတော့သူတို့ရဲ့စားဝတ်နေရကိုဒီလိုယွာတွေကဖြည့်ရှင်းတယ်နောက်တော့ရက်ခဲထွေးစေးတွေပြီးတော့အဲဒီမိတာမြဝင်ဖောင်ဒေးရှင်းတို့ဝမ်လက်ဖောင်ဒေးရှင်းတို့တို့ဒီနေ့ရက်ခဲထွေးစေးတွေကလာကြတယ်ပေါ့ခုဆိုရင်တော့သူတို့စားပေါက်ရဲ့အတွက်တော့နည်းနည်းဖုံလုံသွားပြီလို့ပြောလို့ရတယ်
200ကျော်300နီးပါးရှိတဲ့စစ်ပြေးဒုက္ခသည်တွေကိုအစိုးရတက်တဲ့ရခိုင်တက်ကြားစီးရဲတင်းမာနေတဲ့အခြေအနေနည်းမြမတိငိမ့်မအေးချမ်းသေးတဲ့အနေအထားတွေကြောင့်ဒုက္ခသည်တွေရောက်လာရနေရရင်ကိုပြန်ခွင့်မပေးဘဲတခြားနေရာတွေကိုပို့ဆောင်ပေးဖို့စီစဉ်နေတဲ့အတွက်ဒုက္ခသည်တွေမှာရေရှည်နေထိုင်ရက်တည်ရေးအတော်လေးကိုစိတ်တော့ကရောက်နေကြတယ်လို့ဝင်းလက်ဖောင်ဒေးရှင်းရဲ့ဗဟိုကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းတာစိန်ကပြောပါတယ်
ဒီစင်မှာ30ရင်းတွေကနေကြည်ယာပြင်တို့ဇေတီတော်တို့ရောင်မပြင်တို့ကိုရောက်လာကြတာပါသူတို့မုံလာနေသေးတဲ့ရွာကတော့ဘာကြီးဆိုတဲ့ရွာနဲ့ဖန်တတာဆိုတဲ့ရွာနှစ်ရွာရွာမဟုတ်ပေမဲ့ရွာလိုသဘောမျိုးတင်းစုတွေအစုလိုက်ဖွဲ့လိုက်နေကြတဲ့တင်းစုတွေရှိတယ်အဲ့ဒီတင်းစုတွေကနေတဆင့်ဇေတီတော်တို့ရောင်မပြင်တို့ကိုရောက်လာကြတာပါသူတို့နေခဲ့တဲ့ဒီဘာကြီးရွာတို့တန်တတာတို့ကိုတော့လောကီ government တွေကမပေါ့ဘူး။ဘာပြောလဲဆိုလို့ရှိရင်ဒီရွာတွေကတဲ့ခင်ဗျားတို့နေတဲ့ရွာတွေကပြည်သေးရဲ့အထိမပေါက်သေးဘူး။ရွာမဟုတ်သေးဘူး။တေးစုတွေအစင်းမရှိသေးလေ။အဲ့ဒါကြောင့်မို့လို့ခင်ဗျားတို့တရားဥပဒေစိုးမိုးမှုမရှိဘူး။အဲ့ဒီအရာမှာခင်ဗျားတို့ပြည်ပြည်စည်တမ်းသိရတာ။ဒါကြောင့်မို့ခင်ဗျားတို့အဲ့ဒီဘက်ကိုတော်ဝန်သလား၊တော်ရည်သလားအဲ့လိုမေးရတယ်ဗောလေ။ဒီ IDB တွေကလည်းသူတို့ဆန္ဒသဘောထားကတော့လောကီ government တွေကအစ်ဆန်တော်ပြင်းနေမြေလုံးချုံတော်ကြီးလို့မန်တိတ်ပြင်းသူတို့နေခဲ့တဲ့ဘာကြီးတို့တဏ္ဍာတို့ကိုသူတို့ပြန်มาပဲသူတို့ကလည်းအမခိုင်ချက်မပေးတော့သူတို့ကဘေးမှနေရမလဲအဲ့လိုဇွေဇွာဖြစ်နေကြတယ
်ဒုက္ခတွေတွေအတွက်သူတို့ပုံမှန်အတမွေးဝမ်းကြောင်းလုပ်ငန်းတွေဖြစ်တဲ့မီယိုဖလာတောင်ရလုပ်ငန်းနဲ့နေစဉ်ဘေးကင်းလုံခြုံစွာလုပ်ငန်းတွေလုပ်ကိုင်နိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့လည်းရခိုင်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ
်အခုကျွန်တော်တို့မေးကြည့်တော့သူတို့တွေကဗာပြောလေဆိုတော့ကျွန်တော်တို့ကတောတောင်ကိုမင်ခေါ်လို့လှုပ်ရှားလာကြတဲ့သူတွေပါတောနဲ့တောင်နဲ့သိပ်မဝေးတဲ့ဒီကြည်ရပြင်းတို့ဇေဒီတောင်ဆိုတဲ့ရွာတို့မှာမင်ခေါ်ပြီးတော့ကတ်ခေါ်ပြီးတော့ နေရလို့ရှိရင်ကျွန်တော်တို့အဆင်ပြေပါတယ်လို့ကျွန်တော်တို့ကတော့ပြောကြတာပဲသူတို့တွေနေရှင်နဲ့နေပြောတဲ့အဲ့ဒီရွာတွေမှာထားလိုက်လို့ရှိရင်သူတို့တွေအဆင်ပြေမယ်လို့ယူဆတယ်
ရခိုင်ပြည်နယ်အစိုးရဘက်ကဒုက္ခသည်တွေအတွက်လက်ရှိကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုသိရအောင်လို့ဆက်သွယ်ခဲ့ပေမဲ့လို့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိရခိုင်ပြည်နယ်တွင်းအခြေအနေတွေမှာတော့အခုလိုတကြောပြန်တိုက်ပွဲတွေကြောင့်ဒေသတွင်းခရီးသွားလာရေးတွေမှာလည်းတင်းကျပ်တဲ့စစ်ဆေးမှုတွေရှိလို့လုံခြုံရေးအန္တရာယ်ဆိုရင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသတွင်းမတည်ငြိမ်လို့စားဝတ်နေရေးနဲ့လုံခြုံရေးအသက်မွေးဝမ်းကြောင်းတွေလုတ်ကင်နိုင်ရေးအခက်အခဲတွေကြုံတွေ့နေရတဲ့အတွက်ကြောက်တော်မျိုးနယ်မှာတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ကိုလည်းဒေသခံရခိုင်ပြည်သူလူထုကလမ်းမော်ထွက်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်
ရှင်များရှင်မြန်မာနိုင်ငံမှာစစ်ဆိုးရွားတွေလက်ထက်ကလုပ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပ ራ ုံးတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန်ဒေသကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလို့ဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကိုအနေဒီဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီလန်းတွေနဲ့ကင်တွဲဖြည့်ရှင်းတင်ပါတယ်ဆိုတော့အင်္ဂါနေ့ညထက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တင်တယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင
်။ဒီကနေ့ည9:00ရဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တော်တာရှင်များရှင်တရုတ်ပြည်ဘက်ကဆင်းလာတဲ့လေဖိအားကြီးရပ်ဝန်းကြောင့်ဒီရက်ပိုင်းအတွင်းမြန်မာပြည်အဝမ်းမာအေးအေးပိုခဲ့ရာကမန္တလေးတိုင်းဒေသကြီးရမဲသိမ်းမြို့မှာနှစ်90ကျော်အတွင်းအနိုင်ဆုံးအပူချိန်နဲ့ပဲခူးတိုင်းဒေသကြီးကျို့ပင်ကောင်းမှာတော့အနှစ်30အတွင်းအနိုင်ဆုံးအပူချိန်နဲ့စံချိန်တင်ကျဆင်းခဲ့ပါတယ်လာမယ့်ရက်ပိုင်းတွေမှာတော့လေဖိအားကြီးရပ်ဝန်းဟာဗီယက်နမ်ကမ်းခြေဖက်ကိုရွေ့ရှားသွားနေတာကြောင့်အပူချိန်ပြန်ပြီးတော့မြင့်တက်လာနိုင်တဲ့အကြောင်းမိုးလေဝဒဇလဗေဒဌာနကသတင်းထုတ်ပြန်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဆောင်းရသည်မှာမြန်မာနိုင်ငံရဲ့အပူချိန်အပြောင်းလဲဟာတရုတ်နိုင်ငံဘက်မှာဖြစ်ပေါ်တဲ့လေဖိအားကြီးရပ်ဝန်းနဲ့ဟိမွန်နာတောင်တန်းဘက်ကတိုက်ခတ်လာတဲ့လေအေးဝင်ရောက်မှုအပေါ်မှာမူတည်နေတာဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့တရုတ်ပြည်ဘက်ကဆင်းလာတဲ့လေဖိအားကြီးရပ်ဝန်းကြောင့်မြန်မာနိုင်ငံအနှံ့မှာအပူချိန်ကျဆင်းခဲ့ရာကရမဲသင်းနဲ့ကျို့ပင်ကောက်တို့မှာစံချိန်တင်ကျဆင်းခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
ဒီမဲ့တင်ရတော့ဒီနေ့အဲမှာကျွန်တော်ဝင်လာတဲ့မှာပေါ့အနေဆိုအခုချိန်ကနှစ်ခါဆန်းချိန်ကျိုးသွားတယ်ပေါ့လေဒါမှတစ်ချိန်ကျိုးတာကတော့ဒီ23ရက်တလ2016မှာဆန်းချိန်ကျိုးတယ်ပေါ့အရင်ဆန်းချိန်ဟောင်းတော့သူက 9.5 ရှိပြီးတော့အဲ့ဒီနေရာ 9.3 မြောက်ရှိတယ်ပေါ့လေနောက်တစ်ချိန်18ရက်တလ2016အဲ့မှာကျွန်တော် 6.3 မြောက်ဒီဂရီဆက်စီရပေါ့လေစင်ဒီဂရီရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့အားလုံးနဲ့အဲ့မှာကျတော့ဟိုအနေဆုံးအခုချိန်ပေါ့လေအဲ့လိုပဲသူပြန်ကောက်တာကျွန်တော်တို့အခုဒီ18ရက်တလ2016မှာတော့သူကတော့ဟို 9.3 ဒီဂရီစင်တီဂရိတ်ဆိုတဲ့တန်ကြောင့်သူကတော့ဒီနှစ်ပေါင်း30ပေါ့နော်နှစ်ပေါင်း30ပြန်လာအနေနဲ့အခုချိန်ကိုတော့ဟုတ်ကဲ့
ဒီအပိုင်းတွေအတွင်းပြောင်းလဲနိုင်တဲ့မိုးလေဝသအခြေအနေကိုသူကအခုလိုဆက်ပြောပါတဲ
့နောက်နေ့လောက်နေရင်တော့နည်းနည်းအေးတော့ပြန်ပေါ်သွားမယ်ခင်ဗျပေါ်သွားပြီးတော့မှကျွန်တော်တို့ဒီ2019မှာနည်းနည်းချက်ပြန်အေးမှာပေါ့လေအဲ့လိုမျိုးလေးတော့ရှိပါတယ်အနည်းကတော့ဒီညဉ့်ညဉ့်နေဆိုတဲ့ဒီစီအားကြီးရဝင်ဆိုင်နာဟဲကဒီကျွန်တော်တို့ VNN course ကိုပေါ့လေပြီးသွားတဲ့တကြောင်ဆိုဒီအပိုင်းမှာတော့ဒီကျွန်တော်တို့ဘက်ထဲမှာပေါ့လေဒီနည်းနည်းလေးပြန်ပြီးတော့ဒီရောသွားတဲ့အနေအမီကြီးကြီးပြီးတော့ဒီအရှိဘက်ကနေပြီးတော့နားတဲ့ဒီဒိန်တိုင်းချူကြောင်လို့ဒီမှာနိုင်ငံထပိုင်းဒီမှာလည်းဒါမဲ့အုံးလေးရဲ့ပြန်ဖို့အနေငယ်ရနိုင်တယ်ပေါ့လေ
ဒီလ26ရက်နေ့နောက်ပိုင်းမှာတော့တရုတ်လေဖိအားကြီးရဝင်းဟာပြန်လည်အားကောင်းလာနိုင်တာနဲ့ဟိမဝန္တာတောင်တန်းဘက်ကလေအေးဝင်ရောက်မှုတွေကြောင့်ပြန်အေးလာနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်။ဇ ဂျမဲသိမ်းမြို့နယ်ကလက်ရှိရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးအောင်မျိုးဦးကတော့52နှစ်အတွင်းအပူချိန်စံချိန်တင်ကျဆင်းခဲ့ပေမဲ့ဒေသခံတွေကျမကြီးဆူဆူဝါးဝါးထိခိုက်တာတော့မကြအောင်ပြောပါတယ်
အေးရတော့ဟုတ်တယ်ဗျကျွန်တော်တို့ဒီအေးသက်ကတော့ရင်းနစ်နေနဲ့မတူဘူးပေါ့နော်ဥရပိုင်းလေးမှာတော်တော်ကြီးစားအေးတာဒါပေမဲ့လူတွေအခုလက်ရှိကျမကြီးနဲ့ပတ်သက်ပြီးကျွန်တော်တို့လေလာမိသလောက်ဒီအေးတန်ကြောင့်ဖြစ်ရစမ်းလို့ကျွန်တော်မကြားသေးဘူးတော့လေအခုကဒီအေးတန်လေးပုံပြင်းလို့အခုကျိုးတန်ကားတွေကလည်းဒီနှွေးတယ်မရှိတဲ့လူလူသားတွေပါတော့ရှိတယ်ပေါ့လေဒီအေးတန်အသေးစားအေးရအတွက်အာကျွန်တော်တို့ဒီပေါ်ကူလီကတွေကဒီအလူချင်းတွေပါတယ်လည်းတင်ရတဲ့ဟွာတွေပါတယ်မှာအလူမျိုးနှွေးတယ်လေးလူသားတန်ကားအမ်းမျိုးတွေရှိတယ
်ရမဲသိန်းမှာအပူချိန်ကြဆင်းတာဟာညတကောင်ဝင်းကျင်လောက်မှာတိတာကြောင်းလဲဆက်ပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့မှာတော့ညအပူချိန်ဟာ၃ရက်အောက်ထိကြာဆင်းတာ၃ရက်လောက်ရှိပြီးဇက်တိုက်ရေခဲခဲ့ပါတယ်ဒီလိုရာသီဥတုဆိုးရတာကြောင့်အသက်၅နှစ်အောက်ကလေးငယ်တွေအေးအေးမိယောဂါအဖြစ်များပေမဲ့အသက်ဆုံးရှုံးအောင်ထိဖြစ်ပွားတာမရှိကြောင်းပင်လောင်းမြို့နယ်ဆရာဝန်ကြီးဒေါက်တာခင်သိန်းထွေးကပြောပါတယ်ဟုတ်ကဲ
့အသက်၅နှစ်အောက်ကလေးလေးတွေပေါ့နော်အဆောက်အအေးမိတဲ့ယောဂါလောက်ပြောပါတယ်ရှင်အခုတလောကတော့အဲဟိုလူတေလောက်တဲ့အထိအဲ့လိုတွေတော့မဖြစ်ပါဘူးရှင်ကလေးရည်ရည်ချိုးရည်ချိုးပြီးအေးပြီးတော့ခါကြတော့ဆုပ်အေးမိတဲ့ယောဂလက္ခဏာလေးတွေနဲ့အသက်ရှူခက်တာလေးတွေနဲ့ရောက်လာကြပါတယ်။ရောက်လာတယ်ဆိုတာလည်းဟိုခါတိုင်းနှစ်ဖြစ်နေကြလို့ပဲလေအဲ့လိုလေးပဲ။ဟုတ်ကဲ့တက်ကြီးရဲ့ဦးတွေကြတော့သူကနှာစီးချောင်းဆိုးပေါ့နော်။ဟိုတုတ်ကလေးသဘောမျိုးလေးတွေပေါ့နော်။အဲ့လိုလေးတွေခံစားရတယ်ပေါ့နော်။အေးတော့လေ။ဆောင်းရည်ဒီမှာဖြစ်လေးဖြစ်တာရှိသလောက်ပါပဲ။
ကျမရဲ့ဌာနအနေနဲ့ရာသီဥတုအေးချိန်မှာနွေးနွေးထွေးထွေးနေဖို့ရေချိုးရမှာတတိထားဖို့နဲ့မီးလုံရမှာမီးခိုးကြောင့်အသက်ရှူလမ်းကြောင်းယောဂမဖြစ်ပွားအောင်ဂယူဆိုင်ဖို့အတွက်ကြေးရွာတွေမှာပညာပေးလုပ်ငန်းတွေဆောင်ရွက်နေကြောင်းပြောပါတယ်။မိုးစလဌာနကတော့ဒီကနေ့ထူးခြားတဲ့ညအပူချိန်ဖြစ်နမ်ဆန်နဲ့ဟာခါမြို့တို့မှာ၃ဒီဂရီစင်တီဂရိတ်ပြင်ဦးလွင်မြို့မှာ၂ဒီဂရီစင်တီဂရိတ်လာရှိုးမြို့နဲ့မိုးကုန်းမြို့မှာ၄ဒီဂရီစင်တီဂရိတ်ရှိနိုင်ကြောင်းထုတ်ပြန်ထားပါတယ်။
ကမောဇဝါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမတ်တငိထိုက်ကပြောပြပေးပါအောင်ရှင်အီရန်နိုင်ငံတွင်ပြီးခဲ့တဲ့2014ဇန်နဝါရီလကနေအောက်တိုဘာလအတွင်းလူပေါင်း 19,000 နီးပါးတေဆုံးခဲ့ရပြီးလူပေါင်း 3,000 တို့ကတော့အိုအိမ်ဆွန့်ခွာခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့အင်ကာနေမှာပြောဆိုလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကို IS စစ်သွေးကြွတွေသိမ်းယူခဲ့တာနဲ့အတူအကြမ်းဖက်မှုတွေလည်းတိုးပွားလာတာကြောင့်နိုင်ငံတကာကအာရုံစိုက်လာခဲ့ရပြီးအမေရိကန်ကစစ်သွေးကြွတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအဲ့ဒီနေ့ဩဂုတ်လမှာစတင်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံတွင်းမှာအရသားတွေဘလောက်ဆိုးဆိုးဝါးဝါဒုက္ခရောက်နေကြသလဲဆိုတာကိုတေဆုံးထိခိုက်ထဏ်ရာရမှုအစင်းစရာတွေကထင်ဟမဖော်ပြထားဘူးလို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇီယက်ရာအက်အယ်ဟူစိန်ကပြောဆိုသွားပါတယ်။ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်မဲ့အထိုက်အခံအဖွဲ့တွေတဲကဘယ်အဖွဲ့ကိုဖိတ်မယ်ဆိုတာကိုကမ္ဘာအင်အားကြီးနိုင်ငံတွေကြားအခြေအတင်အငင်းခုန်တွေဖြစ်နေတာကြောင့်ရှေ့သတင်းပတ်အတွင်းပြုလုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်းနိုင်ပွဲရှိတယ်လို့ကုလသမဂ္ဂတန်တမန်တွေကပြောဆိုလိုက်ပါတယ်။ဆီးရီးယားရေးဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇန်နဝါရီလ25ရက်နေ့မှာစတင်မှုစီစဉ်ထားပေမဲ့အခုချိန်ထိဖိတ်ကြားတာတွေမလုပ်ရသေးပါဘူး။မြန်မာနိုင်ငံကို၃ရက်ကြာခီးရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတိုမာလီနိုစကီကမြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေကြားလူမျိုးဘာသာအသားအရောင်မခွဲခြားပဲအပြန်အလှန်နားလည်သိခံမှုထားဖို့နဲ့ဤပညာတိုးတက်ဆန်းသစ်မှုတွေနဲ့အတူဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လှမ်းတော့မယ့်အချိန်မှာခေတ်သစ်ကိုထူထောင်နိုင်ကြဖို့တိုက်တွန်းပြောဆိုသွားပါတယ် ။တရင်အချင်းချုပ်ကိုမှတ်တငေထိုက်ကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေတက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လန်းပါစေရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.